စကိုင်းတိုင်းထဲမှာရှိတဲ့ကနေမျိုးတွေကိုဝင်မှုကြိုးစားနေတဲ့စစ်ကောင်စီတပ်တွေနဲ့ဒေသခံတွေမြို့ပြင်မှာအင်္ဂါနေ့ညနေကအပြန်အလှန်ပစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပါတယ်။ရင်းမပင်မြို့နယ်ကနေမျိုးကြားမှာလုံခြုံရေးယူထားတဲ့စစ်သားတွေကိုတနင်္လာနေ့ညပိုင်းကဒေသခံတွေပစ်ခတ်လို့စစ်သား2ယောက်သေဆုံးခဲ့ပြီးနောက်အခုလိုအပြန်အလှန်တိုက်ခိုက်နေကြတာဖြစ်ပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကျွန်တော်ရင်းမုံကဆက်ပြီးပြောပြပါမယ်။စကိုင်းတိုင်းရင်းမပင်မြို့နယ်ကနေမျိုးကြားကစစ်တွေရေးတာဝါတိုင်းမှာလုံခြုံရေးယူရတဲ့စစ်သား9ဦးကိုဧပြီ19ရက်ညပိုင်းကဒေသခံတွေကလက်လုံလက်နက်တွေနဲ့ပစ်ခတ်ခဲ့လို့2ဦးသေဆုံးခဲ့ပြီးနောက်ဧပြီလ20ရက်နေ့မှာတော့အဲ့ဒီနောက်ကဂျေးရတွေကိုတပ်တွေဘက်ကနေပစ်ခတ်ခဲ့တာဖြစ်ပါတယ်။ကနီမြို့မှာတပ်တွေတိုးချဖို့ကြိုးစားနေတဲ့စစ်ကောင်စီတပ်တွေမျိုးတွေဝင်လာလို့မရအောင်ဒေသခံတွေကမျိုးပြင်ကနေဆက်လက်တားဆီးကာကွယ်နေရလည်းဖြစ်ပါတယ်။ဒေသခံတွေကလည်းပြန်လည်ပစ်ခတ်တဲ့အတွက်ညနေ6နာရီကျော်တဲ့အထိတိုက်ပွဲပြင်းထန်နေတယ်လို့ကနီမြို့ကတူကပြောပါတယ်။
ဟုတ်အစောတော့ကျွန်တော်ကကဏီသွားနေတာကဏီသွားမဲ့လမ်းတော့မှကျွန်တော်တို့ဒီဘာရင်ကဟိုပိတ်ဆို့ပြစ်ခတ်တဲ့အတွက်ဒါတလုံးအနေထားအရာဒီဒီဘာတွေကိုပဲထိတဲ့အရင်တွေ့နေတယ်တွေ့ပြီးမှသူတို့အေးစေးမှဟိုကဏီကိုတက်ရမှာမင်းရပြစ်ခတ်မှုတွေကကျွန်တော်တို့ဟိုယာကြီးနဲ့ကျွန်တော်တို့လက်ဖို့ကဏီနယ်ပေါ့ဗျာယာကြီးနဲ့လက်ဖို့လမ်းအောက်ဈာမှာရှိတဲ့တာဝါတိုင်းမှာအဆောင်နေတဲ့စစ်သား5ဦးကိုတော်ပြီလို့ပြလိုက်တဲ့အခါမှာအဲ့ချက်သား5ဦး2ဦးကတော့အဲ့နေရာမှာပဲပေါ်ကျင်းပြီးပြေးသွားတယ်။ကျန်တဲ့3ဦးကတော့ထပ်ပြီးလျှောက်သွားတယ်။ဟုတ်အဲ့ဒါဆိုတော့အခုလုံးလုံးနဲ့ဖြစ်နေတဲ့ကြေးဝါတွေကကဏီအဲရင်းမာပင်မျိုးနဲ့ဝင်းကုန်းတလောက်သိရပင်အဲ့ဒီဒေသတွေမှာအခုတိုက်ပွဲတွေဖြစ်နေပါတယ်။အခုလက်တော်တော့ကျွန်တော်တို့ဒီဟိုဖြစ်နေတာကတော့ဖြစ်နေတုန်းကတော့လေအခုလက်တော်ကြီးပြင်းမှုတွေတော့ဒီဟုတ်ပြီအကျန်အပြစ်ခတ်မှုတွေကြားပြီးတော့အတိအကျတော့ကျွန်တော်တို့မသိရသေးဘူ
းအဲ့ဒီဘက်ကလည်းတချို့တရင်တွေမှာရွာသား6ဦးထက်မနည်းသေဆုံးခဲ့တယ်လို့ပြောပေမဲ့ VOA ကအတိမပြုနိုင်သေးပါဘူးစကိုင်းတိုင်းနဲ့ကဒေသတချို့မှာအမဲလိုက်တဲ့တူးနီးတနက်တွေကိုဒေသခံတွေကကန်ဆောင်ကြားလို့ရှိတာမို့အခုလိုအပြန်အလှန်ပြစ်ခတ်မှုတွေဖြစ်နေတာပါအရင်နေ့တွေကအရက်သား7ယောက်သေဆုံးခဲ့တဲ့ကလေးမျိုးမှာတော့အပြစ်အခက်တွေအင်္ဂါနေ့ကမရှိပေမဲ့မြို့ထဲမှာလုံခြုံရေးတင်းကျပ်စစ်ဆေးရာတွေလုပ်နေပါတယ်အလားတူအိန္ဒိယနိုင်ငံနဲ့နေဆက်တမူးမျိုးမှာလည်းတနင်္ဂနွေနေ့ကတိုက်ခတ်မှုတွေမရှိပေမဲ့တပ်တွေကမြို့ထဲမှာလုံခြုံရေးယူထားပြီးဖမ်းဆီးရှာဖွေမယ်ဆိုတဲ့သတင်းတွေကြောင့်အိန္ဒိယနေဆက်ဘက်တွေကိုတော်တော်များများထွက်ပြေးတင်းရှောင်နေကြပါတယ်။မြင်းကြံဘက်မှာတော့မြင်းကြံမြို့ထဲမှာငင်းငင်းဆင်းဆင်းရှိခဲ့ပေမဲ့မြင်းကြံမြို့ပြင်မှာရှိတဲ့တလုတ်ရွာကိုတပ်တွေအင်္ဂါနေ့ကဝင်ရောက်ပစ်ခတ်တယ်လို့မြင်းကြံဒေသခံတယောက်ကပြောပါတယ်။
မင်းကကျွန်တော်ဒီနေ့တနေ့ကောင်ကတော့ညနေမှာတော့ကကျွန်းတက်တာပါညာပဲရှိတယ်ဒါပေမဲ့အခုညနေနော်ဒီနာမကြီးတဝန်းကျင်တော့ကညညာတောင်ညောက်ဖက်မှာရှိတဲ့တလုံးမျိုးဆိုတဲ့ကြွားကိုသူတို့ကဟိုစစ်ကားလေးနဲ့တွားတယ်ပတ်သွားပြီးကြွားကားကိုဖြတ်ပြီးတော့ဝင်ပစ်နေတယ်ဆိုတဲ့တင်းရတယ်ပေါ့နော်ဟုတ်ကျွန်တော်တို့အဲ့ဒါမျိုးကနောက်ပြီးတော့ရဲတဲ့သူတွေပေါ့နော်လုံရဲတိုင်ရင်ရှိတဲ့သူတွေနဲ့လေထွက်တယ်ဆိုပြီးနာမည်ကြီးတယ်ပေါ့အဲ့ဒီမျိုးကိုသူတို့ဝင်ပြီးတော့ထုတ်ခွဲတာပေါ့မျိုးနဲ့တော့နည်းနည်းဆန်းနေတယ်ဒီလုံရဲတဲ့အဲ့လိုမျိုးတတိရှိတဲ့သူတွေပေါ်ရဲ့အတွက်ကျွန်တော်တို့ flying tire တို့အောင်ပင်လေပေါ့မန်းလေးအောင်ပင်လေတို့လိုမျိုးသူတို့ကဆိုးတဲ့တပေါ်များဖြစ်မလားပေါ့ကျွန်တော်တို့တော့တုံ့တက်တယ
်မြန်မာနိုင်ငံမှာစစ်အာဏာရှင်ဆန့်ကျင်တဲ့ဆန္ဒပြသူတွေအပေါ်တပ်တွေကကြမ်းကြမ်းတမ်းတမ်းပြစ်ခတ်တုံ့ပြန်တာကြောင့်လမ်းပေါ်ထွက်ခြိတက်ဆန္ဒပြမှုတွေငဲသွားပြီနဲ့ရတဲ့နီးနဲ့ကြောက်ကြားတပိတ်ပုံစံမျိုးတွေဆက်ပြီးလုပ်နေကြပါတယ်။ဆန္ဒပြသူတွေတိခတ်ဖန်ဆီးခံနေရတဲ့အတွက်တချို့နေရာတွေမှာတပ်တွေကိုပြန်လည်ခုခံမှုတွေလည်းရှိနေတာဖြစ်ပါတယ်ခင်ဗျာ